အင်ဒိုနီးရှားနိုင်ငံအရှေ့ပိုင်းမှာတနင်္ဂနွေနေ့ကပြတ်ချခဲ့တဲ့လေယာဉ်ပေါ်မှာပါသွားသူအားလုံးသေဆုံးသွားတယ်လို့အင်ဒိုနီးရှားအရာရှိတွေကဒီကနေ့အင်ကာနေမှာအတည်ပြုပြောကြားလိုက်ပါတယ်။သေဆုံးသွားသူ54ဦးရဲ့အလောင်းတွေကိုရှာဖွေကယ်ဆယ်ရေးဖွဲ့တွေနဲ့ရွာသားတွေကကောက်ယူခဲ့ကြောင်းအင်ဒိုနီးရှားအစိုးရရှာဖွေကယ်ဆယ်ရေးဖွဲ့အကြီးအကဲကပြောပါတယ်။ပါပွားခရိုင်တွေကထရီဂါနာလေကြောင်းလိုင်းအမှတ်269ပြတ်ကျခဲ့တဲ့နေရာဟာတောတောင်ထူထပ်တာမို့ရှာဖွေအဖွဲ့တွေဟာအင်ကာနေမှတွားရောက်နိုင်ခဲ့တာဖြစ်ပြီးလေယာဉ်ကတော့လုံးဝပျက်စီးသွားတယ်လို့ပြောပါတယ်။ ATR-42-300 Turbo Engine နှလုံးတက်လေယာဉ်ဟာဂျာရာပူရကနဲ့ Oxyville ကိုအသွာလေယာဉ်ထွက်ပြီးမကြခင်မှာပဲလေကြောင်းထိန်းချုပ်ရေးစခန်းရဲ့စောင့်ကြည့်ရေဒါဆက်မှာမတွေ့ရတော့ပဲပျောက်ဆုံးသွားတာဖြစ်ပါတယ်။လေယာဉ်ပေါ်မှာလေယာဉ်အမှုတန်းတွေအပါအဝင်စုစုပေါင်း54ဦးလိုက်ပါသွားတဲ့အပြင်ဆင်းရဲတဲ့မိသားစုတွေကိုပေးမယ်အစိုးရထောက်ပံ့ငွေ$4,900လောက်လည်းပါသွားတာဖြစ်ပါတယ်။နောက်မှခုလိုပြတ်ကျတာမျိုးမဖြစ်အောင်လေကြောင်းအန်ရဲကင်းကြီးကိုတုံ့ပြန်လှုပ်ဆောင်ဖို့ကုသန်းသွားလိုက်ဝင်ကြီးဌာနကိုညွှန်ကြားခဲ့ကြောင်းအင်ဒိုနီးရှားသမ္မတဂျိုကိုကိုဝီဒိုတို့ကသတင်းတောက်တွေကိုပြောပါတယ်။အင်ဒိုနီးရှားလေကြောင်းလုပ်ငန်းဟာမနစ်ကဒီဇင်ဘာလမှာလူပေါင်း162ယောက်တေဆုံးခဲ့ရတဲ့ Air Asia လေယာဉ်ပျက်ကြတာအပါအဝင်ဆိုးရတဲ့လေကြောင်းမတော်တဆဖြစ်မှုအများပြားကြောင့်နာမည်ပြက်နေတာပါလေကြောင်းလုပ်ငန်းဈေးကွက်လှိမ့်လှိမ့်မြန်မြန်ကြီးကြီးထွားနေတဲ့အင်ဒိုနီးရှားနိုင်ငံမှာအရေးချင်းပြည့်မီတဲ့လေယာဉ်မှုတွေဆက်ပြင်းဆရာတွေလေကြောင်းထိန်းချုပ်ရေးအရာရှိတွေရှားပါနေတဲ့အတွက်အတော်ရုန်းကန်နေရတာဖြစ်ပါတယ်ထရီဂါနာလေကြောင်းလိုင်းဟာပြည်တွင်းလေကြောင်းလိုင်းမှာ1992ခုနှစ်စတင်ပြည့်စွဲချိန်ကစပြီးဆိုးရတဲ့မတော်တဆဖြစ်မှု14ခုဖြစ်ပွားခဲ့တယ်လို့သူကဥရောပတမကဝန်ရမ်းပြန်တန်းခွင့်မပြုဘဲတားမြစ်ဆင်းမှာထည့်ထားတာဖြစ်ပါတယ်။